မနက်ရုံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခအသည်တွေထွက်ပြေးလာကြတာဒီဘက်ကချောင်းနှစ်ပြည့်ရဲ့တပ်တပဖြစ်ပြီးရရှိအဖြစ်အတွက်နိုင်ငံရေးအရာရောဘဏ္ဍာရေးအရာပါပံ့ပိုးပေးကြဖို့ကုလသမဂ္ဂနိုင်ငံတကာကိုအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်လက်ရှိရိုဟင်ဂျာဒုက္ခအသည်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီကနှစ်ဆက်ကိုးရာခိုင်နှုန်းပဲရရှိသေးတယ်လို ဒေါ်လာ10ဒေါ်လာလုံးပဲပံ့ပိုးနိုင်တော့တယ်လို့ကုလသမဂ္ဂကျွန်တော်လာတော့ငါပြောခဲ့ပါတယ်အခုလိုရွေးကြဒုက္ခတွေတွေအတွက်ရမွေးရောနဲ့လာတာအတွက်ဖြစ်ပေါ်လာမဲ့အကျိုးဆက်တွေကိုကမ္ဘာစာနာရိတ်ခအဖွဲ့ကြီးအပြင်တခြားကုလသမဂ္ဂအဖွဲ့ကြီးတွေနဲ့လူသားချင်းစာနာထောက်ထားရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်ဒုက္ခတွေတပ်တန်းနီးနီးကိုကူညီဖို့2027သုံးခုနှစ်အတွက်ဒေါ်လာ800ဆက ဲ့အခြေအနေမှာကလေးလုံသားနဲ့ကလေးရွယ်လက်ထပ်ထိန်းမနာတွေကဆက်လက်ရှိနေမှာဖြစ်တယ်လို့အနေကြီးမားလာတဲ့ပင်လယ်ပြတ်လေခီးတွေကလည်းဆက်ပြီးရှိနေအောင်မှာဖြစ်တယ်လို့လူသားချင်းစာနာထောက်ထားရေးဝန်ထမ်းတွေကပြောကြပါဗျာ။